စကိုင်းတိုင်းဒေသကြီးအရာတော်မြို့နယ်၁၆မိုင်ဝေးတဲ့ကံရင်ကြီးရွာနာကဒေသခံကာကွယ်ရေးအဖွဲ့စခန်းတွေကိုစစ်ကောင်စီတပ်အင်အား200လောက်နဲ့အောက်တိုဘာလ22ရက်မနေ့အစောပိုင်းမှာဝင်ရောက်စီးနင်းပြီးအပြန်မှာတိုက်ခိုက်ခံခဲ့ရတာလို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။အရာတော်နဲ့မြို့မြို့ချာမှာစစ်ကောင်စီရင်သွမ်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တာလို့လည်းအရာတော် PDF တာဝန်ရှိသူကအခုလိုပြောပါတယ
်။မနေ့ဒီစစ်ကောင်စီဘက်ကမနေ့၄နာရီကနေစပြီးတော့ကျွန်တော်ကံရင်ကလေးလာရောဝင်လာတာကောနော်။ကိုင်းကလေးလာရောဝင်လာပြီးတော့ကျွန်တော်တို့ဒီစခန်းတစ်ခုမှာပြည်ရစခန်းတစ်ခုဝင်တိုက်ခိုက်တာပေါ့။ဒီစီးရီကတော့စုံစုံမှုတွေရှိရတော့ကျွန်တော်ဒီစီးလက်နဲ့ဒီစီးကြီးတွေဒီတို့ဘာဆိုဘူးတော့ဘာလို့ဒီစီးတွေစုံစုံသွားတာကောနော်။အဲကျွန်တော်တို့ဒီစခန်းကိုစပင်းတော့ပြန်လာပြစ်တတ်မှုမရှိဘူးကွာ။ကျွန်တော်တို့ဒီဒိတ်ကြီးတော့ပြန်သွားတော့ဒီကျွန်တော်ပြစ်တတ်မှုတွေရှိရတယ်။ဒါမှမိုင်းဆွဲတိုက်ခိုက်ပြီးတော့ကျွန်တော်တို့အောင်မြင်တာပေါ့နော်။ဒီလိုစစ်ကောင်တွေကအဲဆယ်ဦးတဲ့ကလေးကဆယ်ဦးတော့တရားရတယ်ကောနော်အကြဆုံးကတော့ပြကြမသိဘူးဒီနောက်တစ်ခါကျတော့ဒီနောက်တစ်ခါကလည်းမိုင်းဆွဲတိုက်ခိုက်ခံရတာပါဆိုတော့ဒီကိစ္စကိုပြန်ပါဒီစကားတစ်ခုကိုပြန်ပြီးမီးဆွဲပြပြီးပြီးတော့ဒီလိုဒီအပြန်မှာမိုင်းဆွဲတိုက်ခိုက်ခံရတာ
ထိခိုက်ဒဏ်ရာရရှိမှုတွေနဲ့ပတ်သက်လို့ပြကြအတိပြုလို့မရတယ်လို့စစ်ကောင်စီဘက်ကလည်းလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးစစ်ကောင်စီတပ်တွေဟာအရာတော်မြို့အပိုင်းတွေကကန့်ရှင်းမလဲတာညောင်ပင်ကန့်သုံးဆင့်စားတဲ့ရွာတွေကိုပါဝင်ရောက်ရှာဖွေတာတွေဒေသခံတွေရဲ့စိုက်ကယ်တွေတံမိုးကြီးပစ္စည်းတွေကိုလည်းယူဆောင်သွားရတယ်ရှိရကြောင်းဒေသခံတွေစိုးရိမ်စိမ်းနဲ့တင်းရှောင်နေရတယ်လို့လည်း PDF အဖွဲ့ဝင်တွေကပြောပါတယ်။စကိုင်းတိုင်းထဲမှာပဲရင်းမပင်မြို့နယ်ဗန်ပွေးရွာအနီးမှာအောက်တိုဘာ27ရက်ညပိုင်းကလည်းဒေသခံ PDF တွေကစစ်ကောင်စီတပ်တွေကိုတိုက်ခိုက်မှုတွေရှိခဲ့ကြောင်းဒေသခံတွေကပြောပါတယ
်။ဗန်ပွေးရွာမှာဘာလို့ပြောလဲဒီစောပြီးရွာပေါ့နော်။ဒီစောပြီးရွာကိုဒေသခံကဒလိုင်းတွေဒီဒီရဲ့ဝိုင်းနေတာအဲ့လာလွတ်သွားတာလွတ်သွားတော့ကျတော့ဟိုဒီဇနားသွားပြီးတော့တက်ကိုသွားခေါ်တာအဲစစ်တပ်သွားခေါ်တော့ကျတော့အမှန်ဒါလည်းဒီပြည်ကမိုင်းဆက်ပြီးတိုက်ခိုက်တာပေါ့အဲ့လာဗမာရွာမှာထိတ်မျက်မှန်ရွာနဲ့ဗမာရွာနှစ်ရွာကြားထဲမှာအမှန်ပြည်ရဲရန်တိုက်ခိုက်နေရတာစစ်ကြိုက်တဲ့ပြည်စုံမှုက9ရောက်ပြီးလေ6ရောက်တန်းရတယ
်စကိုင်းတိုင်းရင်းမပင်ပလဲနယ်ပြည်မှာစစ်ကောင်စီတပ်တွေမကြာခဏဆိုသလိုမိုင်းဆွဲတိုက်ခိုက်ခံရတာတွေရှိပြီးအောက်တိုဘာ17ရက်ကလည်းရင်းမပင်နယ်နဲ့ပလဲနယ်မှာစစ်ကောင်စီရင်နှန်းမိုင်းဆွဲတိုက်ခိုက်ခံရပြီးစစ်ကောင်စီဘက်က30ကြာဆုံးခဲ့တယ်လို့ဒေသခံ PDF တွေကပြောပါတယ်။စစ်ကောင်စီဘက်ကတော့မော်တော်ယာဉ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်အချို့သာထိခိုက်ဒဏ်ရာရခဲ့တယ်လို့ VOA ကမေးမြန်းတာကိုပြန်လည်ထေချခဲ့ပါတယ်ခင်ဗျာ။